မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဇန်နဝါရီလ29ရက်ဗုဒ္ဓဟူးနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေနားဆင်နိုင်ကြပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟူပါဒီညနေနားဆင်မယ့်သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ132ယောက်ထိတိုးလာနေမှာပဲတရုတ်နိုင်ငံရောက်နိုင်ငံခြားသားတွေကိုပြည်ပနိုင်ငံတချို့ကဒီနေ့ကစပြန်ခေါ်တောင်းနေပါပြီမြန်မာနိုင်ငံပေါ်လူမျိုးတွေတပ်ဖြတ်မှုဆွဆွဲခြင်းနဲ့တရားစွဲထားတဲ့မှုကိုဒီနေ့ဇူလိုင်လကဆက်လို့ရှောက်လဲချက်ပေးဖို့ ICJ ကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြေညာပေးသွားမှာပါ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရာတရုတ်နိုင်ငံဝူဟန်မြို့တွင်မှပိတ်မိနေတဲ့မြန်မာကျောင်းသားတအုပ်နဲ့ VOA ကဆက်သွယ်မေးမြန်းထားတာမှာသူတို့ရဲ့အခြေခံလိုအပ်ချက်တွေအကြောင်းအခုလိုပြောပါတယ်
။ကျွန်တော်တို့အစိုးရအနေနဲ့ဒီသတင်းလေးကိုနားထောင်ပြင်မယ်။ကျွန်တော်တို့အခြေအနေတွေကိုသိရှိမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အဲ့လိုမျိုးအစားအသောက်လေးတွေစီဝါလေးတွေအများဆုံးရအောင်ပို့ပြီးဖို့အတွက်လည်းတောင်းဆိုချင်ပါတယ်ဗျာ။ဟုတ်ပါတယ်။
နိပညာတက္ကသိုလ်မဟာသိပ္ပံတန်းတက်နေတဲ့ကျောင်းသားတယောက်နဲ့ဆက်သွယ်မေးမြန်းထားတာပါရှင်။အခုလိုဝူဟန်မြို့ကကျောင်းသားတွေထွက်ခွင့်မရလို့စားတောက်ရင်းနဲ့ဆွေးဝါးအခက်အခဲဖြစ်နေပေမဲ့ဗိုင်းရပ်စ်ပြန့်နှံ့ခံရတဲ့ယူနန်ပြည်နယ်မှာတော့ဆက်ယုံတွေပိတ်လိုက်လို့မြန်မာအလုပ်သမားတွေရာနဲ့ချီပြီးတော့နေရပ်ပြန်လာနေကြပါတယ်။တခါဗိုင်းရပ်စ်ပိုးအစားပြုခဲ့တဲ့တရုတ်နိုင်ငံရဲ့သမ္မတရှီချင်းပင်ကယောဂပိုးပြန့်နှံ့မှုထိန်းချုပ်ရေးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားဖို့ထပ်လောင်းပြောသွားတယ်ဆိုတာကိုလည်းနှာစင်ကြရမှာပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်းဆုံးထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာတဲ့တွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ132ယောက်ထိတိုးလာနေပြီးနိုင်ငံတော်များကတရုတ်နိုင်ငံကိုခီးသွွာလာပြီးပုံမှန်တင်းကျပ်လာချိန်မှာပဲတရုတ်နိုင်ငံရောက်နိုင်ငံခြားသားတွေကိုပြည်ပနိုင်ငံတချို့ကဒီနေ့ကစပြန်ခေါ်ထုတ်နေပါပြီ။ဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ခဲ့တဲ့ဝူဟန်မြို့ကဂျပန်နိုင်ငံသား206ယောက်ကိုတော့တိုကီယိုမြို့တော်ဟန်နရီလီစိတ်ကိုစင်းလုံကဂျယ်လီယန်ဒီစင်းနဲ့ပြန်ခေါ်လာခဲ့တာပါဒီထက်က၄ဦးကိုတော့နေထိုင်မကောင်းဖြစ်ရာကစေယုံတင်ခဲ့ရပါတယ်လေယာဉ်မထွက်ခင်အချိန်ကနေခီးစဉ်တစ်ချောင်းလုံးခီးစဉ်တွေကိုစောင့်ချက်စစ်ဆေးသွားဖို့စစ်ဘက်ဆိုင်ရာဝန်ထမ်းတွေလည်းလိုက်ပါခဲ့ကြတာပါစင်းလုံကလေယာဉ်ဒီစင်းနဲ့ကဲထုတ်လာတဲ့ဝူဟန်မြို့ရောက်အမေရိကန်နိုင်ငံသားတချို့ကတော့အလက်စကာပြည်နယ်အန်ကာရိတ်မြို့ကိုရောက်လာပြီးကျန်းမာရေးအခြေအနေစောင့်ကြည့်စစ်ဆေးဖို့စီစဉ်ထားတဲ့အကြောင်းလည်း AP သတင်းကဖော်ပြပါတယ်ဩစတြေးလျ၊နယူးဇီလန်၊ပြင်သစ်၊ရုရှားပါဝင်တခြားနိုင်ငံတွေကလည်းဝူဟန်မြို့မှာရောက်နေတဲ့နိုင်ငံသားတွေကိုဒီသတင်းပတ်ထဲပြန်ခွန်ပေးကြောင်းပြောဆိုထားကြတာပါ။တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်တိုးလာသလိုကူးစက်သူအရေအတွက်ကလည်း 9,900 ကျော်သွားပါပြီ။ဒါအဆိုရင် 2002 2003 ကလူ100လောက်သေဆုံးခဲ့ရတဲ့အသက်ရှူလမ်းကြောင်းဆိုင်ရာစားစရောဂါဖြစ်ချိန်မှာကူးစက်သူအရေအတွက်ထက်လည်းပိုများနေပါတယ်။အာဏာပိုင်တွေကတော့ဝူဟန်မြို့မှာအဝင်ထွက်သွားလာမှုတွေကိုတားမြစ်ထားပြီးရောဂါမပြန့်ပွားအောင်ထိန်းချုပ်နိုင်မှုကြိုးပမ်းနေကြတာပါ။ဝူဟန်မြို့ရှိရာဟူဘေးပြည်နယ်ကမြို့တော်များမှာလည်းသွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားပါတယ်။ဝူဟန်မြို့မှာကူးစက်သူလူနာတိုးလာနေတဲ့အတွက်စစ်ရုံတွေတစ်ခုကိုလည်းအာဏာပိုင်တွေကအမြန်တိစောက်နေကြပါတယ်။
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူ130ထက်မနည်းရှိနေချိန်မှာနိုင်ငံတကာလေကြောင်းလိုင်းတချို့ကတရုတ်နိုင်ငံကိုပြန်တက်တဲ့ခီးစဉ်တွေကိုစတင်ရပ်ဆိုင်းနေကြပါတယ်။တရုတ်ကနေလာသမျှနဲ့တရုတ်ကိုသွားသမျှလေယာဉ်ခီးစဉ်အလုံးကိုယာယီရပ်ဆိုင်းထားတယ်လို့ပထမဆုံးကြေညာတာကတော့ British Airways လေကြောင်းလိုင်းဖြစ်ပါတယ်။ခီးသည်တွေနဲ့လေယာဉ်အမှုရန်တို့ရဲ့လုံခြုံရေးဟာဦးစားပေးဖြစ်တဲ့အတွက်အဆင်မပြေဖြစ်တဲ့အပေါ်မှာတောင်းပန်တယ်လို့ BA ကကြေညာချက်ထုတ်ပြန်ပါတယ်။အာရှလေကြောင်းလိုင်းတွေထဲမှာလင်းမြန်အရေအတွက်အများဆုံးဖြစ်တဲ့အင်ဒိုနီးရှားက Lion Air Group ကလည်းစနေနေ့ကစပြီးတော့တရုတ်နိုင်ငံအသွားပြန်ခီးစဉ်တွေကိုအချိန်အကန့်အသတ်မရှိရပ်နှားထားမယ်လို့ကြေညာပါတယ်။မြမလေကြောင်းလိုင်း MAI ကလည်းတရုတ်နိုင်ငံကမြို့ဆယ်မြို့ကိုအသွားပြန်ပြေးဆဲနေတဲ့ခီးစဉ်တွေကိုဇန်နဝါရီလ31ရက်နေ့တောက်ချာနေ့ကစပြီးရပ်ဆိုင်းထားတယ်လို့ကြေညာချက်ထုတ်ထားပါတယ်။ဒါ့အပြင်မန္တလေးမြို့ကနေတရုတ်နိုင်ငံမြို့တွေကိုပြန်တန်းပြေးဆွဲနေတဲ့တရုတ်လေကြောင်းလိုင်းတွေရဲ့လေယာဉ်ခီးစဉ်တွေကိုလည်းယာယီဖျက်သိမ်းထားပါတယ်။ဟောင်ကောင်ကကသေးပစိဖစ်လေကြောင်းလိုင်းကလည်းခီးစဉ်တွေကိုရှော့ကျထားပါတယ်။အခုလိုမျိုးနိုင်ငံတကာလေကြောင်းလိုင်းတွေကတရုတ်ကိုပြန်တန်းတဲ့လေယာဉ်ခီးစဉ်တွေဖျက်နေကြသလို American, Britain, Germany အပါအဝင်နိုင်ငံတချို့ကလည်းသူ့နိုင်ငံသားတွေကိုတရုတ်နိုင်ငံကိုမလိုအပ်ဘဲခီးမသွားကြဖို့ခီးသွားအကြံပြုချက်တွေထုတ်ပြန်ထားကြပါတယ်။ Papua New Guinea ကျွန်းနိုင်ငံကတော့အာရှကလာသမျှခီးတဲ့အားလုံးတယောက်ကိုမှနိုင်ငံထဲကိုဝင်ခွင့်မပြုဘူးလို့ကြေညာထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုရှိတယ်လို့ကြေညာထားတဲ့နိုင်ငံပေါင်း15ခုထက်မနည်းရှိနေချိန်မှာတရုတ်အစိုးရကလည်းပြပခီးထွက်မဲ့တရုတ်နိုင်ငံသားတွေကိုခီးစဉ်ဆိုင်းထားကြဖို့တိုက်တွန်းထားပါတယ်။အမေရိကန်က Apple နည်းပညာကုမ္ပဏီအပါအဝင်နိုင်ငံတကာစီးပွားရေးလုပ်ငန်းကြီးတွေကလည်းသူတို့ဝန်ထမ်းတွေတရုတ်နိုင်ငံခီးသွွာလာမှုကိုယာယီဆိုင်းထားကြပါတယ်။
အာဖရိကတိုက်နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့မလွဲမသွေကျိုးဝနိုင်တယ်လို့ကြွမ်းကျင်သူတွေခန့်မှန်းနေတဲ့အတွက်ကြိုတင်ပြင်ဆင်နေကြပါတယ်။အာဖရိကတိုက်နဲ့တရုတ်နိုင်ငံကြားစီးပွားရေးဆက်ဆံမှုတွေနဲ့အသွားအလာများလာတဲ့နေ့မှာယောဂါပိုးကူးစက်မှုနဲ့ကျိုးဝရင်ကုသပေးနိုင်မှုပြင်ဆင်ထားတဲ့အကြောင်းလဲကြွမ်းကျင်သူတွေတိုက်တွန်းနေတာပါ။တရုတ်နိုင်ငံဟိုဝမ်မြို့တိုက်သူတို့ခုကနေပြန်လာတဲ့အီသီယိုးပီးယားကျောင်းသား၃ယောက်နဲ့တရုတ်ကျောင်းသားတစ်ယောက်ကိုကျန်းမာရေးအန္တရာယ်အတွက်ကြိုတင်ကာကွယ်ဖို့တရားခွဲထားတဲ့အကြောင်းလဲအီသီယိုးပီးယားနိုင်ငံကမနေ့ကပဲကြေညာထားပါတယ်။ကျောင်းသား၄ယောက်ကတော့လေဆိပ်မှာစစ်ဆေးစဉ်၆ဆုပ်ပြီးလေကြောင်းနာနေတာပါဝင်မတင်ကားစရာယောဂလက္ခဏာတွေတွေ့ရကတားဆီးပြီးတရားခွဲထားကြတာပါ။အီသီယိုးပီးယားကျန်းမာရေးဝန်ကြီးဌာနကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ဆက်သွယ်ဆောင်ရွက်တာအပေါင်းဝင်ဇန်နဝါရီလဆန်းကလေးကအသင့်ဖြစ်အောင်ပြင်ဆင်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။အီသီယိုးပီးယားနိုင်ငံအပြင်ကင်ညာ၊နိုင်ဂျီးရီးယားနဲ့ယူဂန်ဒါနိုင်ငံတွေမှာဝဝမ်းမျိုးကလာတဲ့သူတွေကိုကျန်းမာရေးအတွက်စောင့်ကြည့်စစ်ဆေးနေတာပါ။ဇင်ဘာဝေနိုင်ငံက WHO ကိုယ်စားလှယ်ဒေါက်တာအလက်စ်ကာဆာစီယာကတော့နိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေ WHO ကကြေညာမထားသေးပေမဲ့စောင့်ကြည့်စစ်ဆေးမှုတွေ၊ကုသမှုတွေတရားခွဲထားပြီးစစ်ဆေးတာတွေနဲ့ကူးစက်ခံရတယ်လို့မတင်ကားသူတွေကိုဆက်လက်စစ်ဆေးဖို့အကြံပေးတာတွေရှိတဲ့ကြောင်းပြောဆိုခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံမှာရောက်နေတဲ့အာဖရိကနိုင်ငံတွေကကျောင်းသား6,000လောက်ပါလေ။ကျောင်းတွေပိတ်ထားတဲ့အတွက်စာမသင်ရတာ၊သွားလာခွင့်မရတာမျိုးတွေလို့အခက်အခဲတွေနဲ့ကြုံနေရပါတယ်။
ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုအတွက်နှစ်ဖက်ကနဦးလျှောက်ထားချက်တွေပေးဖို့ ICJ တရားရုံးကရက်သတ်မှတ်လိုက်ပါတယ်။ဂမ်ဘီယာဘက်ကအမှုအတွက်အခုနှစ်ဇူလိုင်23ရက်နေ့မှာစတင်လျှောက်ထားရမှာဖြစ်ပြီးတော့မြန်မာနိုင်ငံဘက်က2022ခုနှစ်ဇန်နဝါရီလ25ရက်နေ့မှာခြေပလျှောက်ထားချက်ပေးရမယ်လို့တရားရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးသဘောတူစာချုပ်လက်မှတ်ထိုးထားတဲ့မြန်မာနိုင်ငံကဒီသဘောတူညီချက်ကိုဖောက်ဖျက်ကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေတယ်ဆိုပြီးတော့ဂမ်ဘီယာနိုင်ငံကတရားစွဲထားတာဖြစ်ပါတယ်။ဒီအမှုအတွက်ကြားနာမှုမစတင်ခင်မှာလူမျိုးရုံးတပ်ဖြတ်မှုအခြေအနေတားဆီးရေးကြားဖြတ်အစီအမံတွေကို ICJ တရားရုံးကဇန်နဝါရီလ23ရက်နေ့ကချမှတ်ခဲ့ပါတယ်။အရေးပေါ်ကြားဖြတ်ဆောင်ရွက်ရမယ့်အချက်၄ချက်ကိုတရားရုံးဆုံးဖြတ်ချက်ချခဲ့တဲ့အထက်မှာမြန်မာစစ်တပ်အပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့နောက်ထပ်ကျူးလွန်မှုတွေမလုပ်အောင်တားဆီးရေးလူ့အခွင့်အရေးချိုးဖောက်တဲ့အထောက်အထားတွေထိန်းသိမ်းထားရေးမြန်မာဘက်ကတိုးတက်မှုအခြေအနေကိုအစိုးရကစားတင်ရေးစားတဲ့အချက်တွေပါဝင်ပါတယ်။ရိုဟင်ဂျာဆရာကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဒီဆုံးဖြတ်ချက်တွေကိုမှတ်သားထားမယ်လို့တုံ့ပြန်ထားပါတယ်။
VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA American သံမြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်American သမ္မတ Donald Trump ကိုယာရုကဖေရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြားနာစစ်ဆင်းနေတဲ့ထက်လွတ်တော်မှာဒီနေ့မှာတော့ထက်လွတ်တော်မတ်တီကမေးမြန်းကြမှာပါသမ္မတကိုအရေးယူရေးအလွတ်တော်မတ်တီရဲ့တင်ပြချက်တွေနဲ့သမ္မတဘက်ကအမှားယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းအကျိုးဆောင်ရှင်းနေရတဲ့ရှောက်လက်ချက်တွေကိုသတင်းတပတ်နှိပြချနားထောင်ခဲ့ပြီးတဲ့နောက်ထက်လွတ်တော်မတ်တီမေးမြန်းခွင့်ရကြမှာလည်းဖြစ်ပါတယ်သမ္မတရဲ့ Republican Party ကအမတ်တီနဲ့ Democrat ကိုယ်စားလှယ်ရဲ့စာနယ်ရေးထားတဲ့မေးခွန်းတွေကိုတော့တရားခွင်ကိုကြီးကြပ်နေတဲ့တရားရုံးချုပ်တရားသူကြီး John Roberts ကဖတ်ပြသွားမှာပါတရားလိုဖြစ်ဆောင်နေတဲ့အောက်လွတ်တော်ကိုယ်စားလှယ်နဲ့သမ္မတရဲ့အကျိုးဆောင်ရှင်းနေဖွဲ့ကိုမေးမြန်းမဲ့မေးခွန်းတွေကိုဖြေကြားဖို့အတွက်အချိန်ကိုတော့ကန့်သတ်မထားပါဘူးမေးမြန်းတဲ့လုပ်ငန်းစဉ်မနက်ပိုင်းထိ session တွေမှာဖြစ်ပြီးဒီနောက်မှာတော့တရားခွင်မှာတက်တည်တွေကိုစင့်ခေါ်မေးမြန်းခွင့်ပေးတင်မတင်ဆုံးဖြတ်သွားမှာပါအတိုက်ခံဒီမိုကရက်တစ်ကတက်တည်စင့်ခေါ်ဖို့တောင်းဆိုနေတာကိုဟန်တားနိုင်မှု Republican ဘက်ကကန့်ကွက်ရမယ့်မဲရည်အတွက်အလုံးလောက်မရှိသေးတဲ့အကြောင်းလဲထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကမနေ့ကပဲပြောထားပါတယ်။ McConnell နဲ့သမ္မတရဲ့ဥပဒေကြိုးဆောင်ဖွဲ့ကတော့အင်ပြူရောအမျိုးသားလုံခြုံရေးအကြံပေးအရာရှိအောင် John Bolton ပါဝင်တက်တည်တွေကိုစင့်ခေါ်ဖို့တောင်းဆိုနေတာတွေကိုလက်မခံဘဲညှင်းဆန့်ထားကြတာပါ။အမျိုးသားလုံခြုံရေးအကြံပေးအောင် Bolton ကတော့မကြခင်ထုတ်ဝေမဲ့သူ့ရဲ့စာအုပ်ထဲမှာသမ္မတ Trump ဟာနိုင်ငံရေးအကျိုးမြတ်ရအောင် Ukraine နိုင်ငံကိုစီးရီးကူညီဆိုင်းငံ့ထားဖို့သူ့ကိုတရားညွှန်ကြားခဲ့တဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။
အရှေ့လေပိုင်းဒေသညင်းညင်းရဲ့အတွက်အမေရိကန်သမ္မတထုတ်ပြန်တဲ့အစီအစဉ်အပေါ်ပါလက်စတိုင်းနဲ့အာရဗ်နိုင်ငံတို့ကပယ်ချခဲ့ကြပါတယ်။အစီအစဉ်ထဲမှာဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသမှာပါလက်စတိုင်းနိုင်ငံထူထောင်ရေးပါဝင်ပေမဲ့ဂျူးအခြေချနေရာတွေကိုအစ္စရေးပိုင်အဖြစ်သတ်မှတ်ပေးမှာဖြစ်ပါတယ်။ဂျေရုဆလမ်မြို့တစ်ခုလုံးနီးပါးကိုအစ္စရေးရဲ့ထိန်းချုပ်မှုအောက်မှာထားပြီးပါလက်စတိုင်းမြို့တော်အထက်ကိုအရှေ့ဂျေရုဆလမ်မြို့ပြင်နားမှာသတ်မှတ်မယ်လို့အင်္ဂါနေ့ကသမ္မတဒေါ်နယ်ထရမ့်ကြေညာခဲ့တာပါ။ သမ္မတထရမ့်ရဲ့ရာစုနှစ်တစ်ခုမှာအကောင်းဆုံးသဘောတူညီချက်လို့ဆိုရဲအထိပ္ပယ်မရှိတဲ့ဒီအစီအစဉ်ကိုအချိန်တထောင်ညင်းတယ်လို့ပါလက်စတိုင်းသမ္မတမာမော့အာဘတ်စ်ကတုံ့ပြန်ပါတယ်။ဂျော်ဒန်မြစ်နောက်ဖက်ကရမာလာမြို့မှာလည်းဆန္ဒပြသူရာနဲ့ချီကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။တူရကီနိုင်ငံမှာလည်းအန်ကာရာမြို့တော်မှာရှိတဲ့အမေရိကန်တန်ယုံနဲ့အစ္စတန်ဘူမြို့မှာရှိတဲ့ကောင်စစ်ယုံတွေရှိမှဆန္ဒပြခဲ့ကြပါတယ်။အစ္စရေးနဲ့ငြိမ်းချမ်းရေးသဘောတူညီချက်ရထားတဲ့ဂျော်ဒန်နဲ့အီဂျစ်နိုင်ငံတို့ကလည်းပါလက်စတိုင်းတို့ဘက်ကပိုင်ဆိုင်ခွင့်ရှိတယ်လို့ပြောနေတဲ့ပိုင်တဲ့ကိစ္စတွေကိုထည့်သွင်းစဉ်းစားဖို့လိုတယ်လို့တုံ့ပြန်ခဲ့ကြပါတယ်။အမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ဆာဒီအာရေဗျနိုင်ငံကြီးဌာနကလည်းအမေရိကန်ရဲ့အစီအစဉ်ကိုတုံ့တက်နေပြီးတော့မျှတတဲ့ပါလက်စတိုင်းကိစ္စအလုံးစုံပါဝင်တဲ့အဖြစ်ရမယ်နည်းလမ်းမှတ်သမျှထောက်ခံမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုနဲ့အတူသမ္မတထရမ့်ကသူ့ရဲ့အရှိအလယ်ပိုင်းငြိမ်းချမ်းရေးအစီအစဉ်ကိုအင်ပီရိုမှာအင်္ဂါနေ့ကကြေညာခဲ့တာဖြစ်ပါတယ်
။ကနေဒါမက္ဆီကိုနိုင်ငံအနေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အတူကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီကနေ့လက်မှတ်ထိုးမှာဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်တုန်းကသမ္မတရွေးကောက်ပွဲအတွက်မဲဆွေရမှာအဓိကကိစ္စတစ်ခုဖြစ်အာယုံဆက်ခဲ့တဲ့ကုန်သွယ်ရေးသဘောတူညီချက်အတူကိုအင်ပီရိုမှာလက်မှတ်ရေးထိုးသွားမှာပါ။ဒါပေမဲ့လည်းလွှတ်တော်မှာအဓိကနိုင်ငံရေးပါတီတစ်ခုကအတည်ပြုခဲ့တဲ့သဘောတူညီချက်ကိုလက်မှတ်ထိုးမဲ့အခမ်းအနားကိုတော့အတက်ခံဒီမိုကရက်ပါတီကအဓိကပုဂ္ဂိုလ်တွေတော့တယောက်ကျမှာမဟုတ်ပါဘူး။အမေရိကန်၊ကနေဒါနဲ့မက္ဆီကိုသုံးနိုင်ငံကြား26နှစ်သက်တမ်းကြာမြောက်အမေရိကတိုက်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တူညီချက် NAFTA ကိုအစားထိုးမဲ့စာချုပ်တွေလည်းဖြစ်ပါတယ်။ဒါမှမဟုတ် Trump ကတော့ NAFTA သဘောတူညီချက်ကိုတလျှောက်လုံးလိုဝေဖန်နေတာဖြစ်ပြီးမနေ့တုန်းကစီယွန်ခီးစင်မှာလည်းတမိုင်းမှာအညံဆုံးကုန်သွယ်ရေးစာချုပ်အဖြစ်ထည့်သွင်းပြောဆိုခဲ့တာပါ။ဒေါ်လာ 1.2 ထရီလီယံတန်ဖိုးရှိတဲ့သုံးနိုင်ငံကုန်သွယ်ရေးစာချုပ်မှာကားထုတ်လုပ်ရေး e-commerce နဲ့လူသမားရေးရာကိစ္စတွေမှာပုံမကန့်သက်တဲ့စီးမြင်းတွေပါဝင်ပေမဲ့ကြံကိစ္စတွေမှာတော့ကြီးကြီးမားမားအပြောင်းအလဲတွေမပါပါဘူး။သဘောတူညီချက်ကိုတော့ကနေဒါနိုင်ငံကတည်ဝင်အတည်ပြုပေးရအောင်ပါပါ။သဘောတူညီချက်ကိုအတည်ပြုဖို့ကနေဒါလွှတ်တော်မှာမနေ့ကတင်သွင်းခဲ့ပြီးဝန်ကြီးချုပ်ဂျက်ဆင်ထရူဒိုနဲ့အစိုးရတာဝန်ရှိသူတွေကတော့အမြန်ဆုံးအတည်ပြုပေးဖို့လည်းတိုက်တွန်းထားကြပါတယ်။
ဗြိတိန်နိုင်ငံမှာမြန်နှုန်းမြင့် 5G internet ကွန်ရက်ဖြန့်နှံ့လုပ်ငန်းတွေအတွက်တရုတ်ကဟွာဝေနည်းပညာလုပ်ငန်းကြီးရဲ့ဆက်သွယ်ရေးနည်းပညာနဲ့ပစ္စည်းကရိယာတွေကိုအကန့်အသတ်နဲ့သုံးစွဲသွားမယ်လို့ဗြိတိန်အစိုးရကဆုံးဖြတ်ခဲ့ပါတယ်။ဟွာဝေကတဆင့်တရုတ်အစိုးရကစိုက်ဘာထောက်လှမ်းရေးလုပ်နိုင်တာကြောင့်ဟွာဝေကိုမသုံးဖို့အမေရိကန်အစိုးရကတိုက်တွန်းနေချိန်မှာဗြိတိန်အစိုးရကအခုလိုဆုံးဖြတ်ခဲ့တာပါ။ဒါပေမဲ့ 5G ကွန်ရက်ဖြန့်နှံ့နေရာမှာ data လုံခြုံရေးအတွက်အထူးရှာမခံနိုင်တဲ့စမတ်ဖုန်းတွေမှာ internet line ချိတ်ဆက်မှုတွေ data အချက်အလက်အသွားပြန်ပေးပို့တဲ့အပိုင်းတွေမှာတော့ Huawei ပစ္စည်းတွေကိုမသုံးဘူးလို့ Britain အစိုးရကပြောပါတယ် 5G ကွန်ရက်သစ်မှာအဓိကကျတဲ့ဆက်သွယ်ချိတ်ဆက်မှုတွေလုပ်ရင်လုံခြုံရေးအန္တရာယ်အတွက်စိုးရိမ်စရာကောင်းတဲ့ကုမ္ပဏီတွေကိုသုံးမှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီး Dominic Raab ကလွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်ဒါပေမဲ့ Britain နိုင်ငံတော်ဝန် 5G ကွန်ရက်ဖြန့်ကျက်မှုရဲ့35ရာခိုင်နှုန်းကို Huawei ကိုလှုပ်ခွင့်ပြုခဲ့တာပါInternet ချိတ်ဆက်ဖို့ internet line တွေထောင်တာ signal တွေကိုတဆင့်ဖြတ်ဝေတဲ့ base station တွေဆောက်လုပ်တာများကိုခွင့်ပြုလိုက်တာဖြစ်ပါတယ်။လက်ရှိ Britain က 3G နဲ့ 5G ကွန်ရက်တွေမှာ Huawei နည်းပညာနဲ့ Sakuraya တွေကိုအသုံးပြုနေတာဖြစ်ပါတယ်။ Direct from Washington The Voice
of America VOA ပေါ်ထူးနဲ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မဆုမြမွန်တို့ပြောပြသွားတာပါရှင်။အခုကိုရိုနာဗိုင်းရပ်စ်တားဆီးကာကွယ်ရေးနဲ့ပြန့်နှံ့မှုအခြေအနေတွေကိုသိထားသမျှဆက်တိုက်ပြောပြပေးသွားမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့တရုတ်နိုင်ငံဝူဟန်မြို့မှာမြန်မာကျောင်းသားအယောက်60လောက်ပိတ်မိနေပြီးသက်ဆိုင်ရာကသူတို့အတွက်စားရေးတောက်ရေးနဲ့စေဝါအကူအညီပေးဖို့လိုလားတဲ့အကြောင်း VOA ကိုပြောပါတယ်။မြန်မာတန်ယုံဘက်ကတော့ဒီကျောင်းသားတွေကိုပြန်ခေါ်ယူနိုင်ဖို့ကြိုးစားနေပေမဲ့တရုတ်ပြည်နယ်အာဏာပိုင်တွေဘက်ကခွင့်မပြုသေးတာကြောင့်သူတို့ပြန်ခွင့်မရကြသေးပါဘူး။ Wuhan University of Technology ကမဟာသိပ်ပံသင်တန်းတက်နေတဲ့မြန်မာကျောင်းသားကိုစီသူထွန်းကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကျွန်တော်တို့ကနိုင်ငံကြီးတွေကိုအားကိုးရမယ်အခြေအနေတခုပေါ့နော်။အားကိုးရမယ်ဆိုတာကကျွန်တော်တို့ကသူတို့အကူအညီတောင်းတာမျိုးမဟုတ်ဘဲနဲ့အဲသူတို့ခေါ်ထုတ်နိုင်လို့ရှိရင်ကျွန်တော်တို့ပါပြန်မယ်အခြေအနေမျိုးရောက်နေတာပေါ့နော်အမြန်မာအစိုးရဘက်ကလည်းတိုင်ဝမ်နဲ့တဆင်သူတို့လုပ်တယ်တကယ်တခြားနိုင်ငံတွေနေတူကျွန်တော်တို့ဟိုခေါ်ထုတ်ဖို့ကြိုးစားနေတယ်ဒါပေမဲ့ဒီဘက်ကပြည်နယ်အစိုးရကအဲသူတို့ဒီတရုတ်အစိုးရချမှတ်ထားတဲ့ law တွေကမိမိနိုင်ငံသားသားမဆိုထွက်ခွင့်မပြုဘူးပေါ့နော်ဒီလွန်ခဲ့တဲ့နိုင်ငံ3ရက်လောက်ကနေပြီးတော့သူတို့ဒီနိုင်ငံကအဲ့လိုမျိုးတိုင်ဝမ်နေတွဲဆုံပွဲမှာသူတို့ကငြင်းပယ်လိုက်တယ်ပေါ့နော်ဒီကိစ္စကိုပြန်ခေါ်ဖို့ကိစ္စအောင်အဲ့ဒါမဲ့ဒီနှစ်ရက်လောက်ကြာပြီးတဲ့အချိန်မှာမနီးယားညာကဒီဂျပန်နိုင်ငံကလေရင်နေပြီးတော့ဒီအမေရိကန်လေရင်နေရောက်တယ်လို့ပြောတယ်။အဲ့တော့နိုင်ငံကြီးအနေနဲ့ဒီတရုတ်ဆိုရပေါ်တို့တို့ဖိအားတစ်ခုပေးနေရလို့တော့ကျွန်တော်ထင်တယ်ဗျ။အဲ့တော့တို့အနေနဲ့တို့နိုင်ငံသားတွေကိုခေါ်ထုတ်နိုင်ပြီးဆိုလို့ရှိရင်ကျတော့တို့ကနိုင်ငံသားရောခွင့်ပြုရမယ့်အချိန်တွေတခုရောက်သွားမှာပေါ့နော်။တို့ကဥဆောင်ပြီးတော့ခေါ်ထုတ်နိုင်ပြီဆိုလို့ရှိရင်တော့ကျွန်တော်တို့လည်းပြန်ရဖို့အခွင့်အလမ်း ရှိလာမယ်လို့ကျွန်တော်ထင်ပါတယ်ဗျ။ဟုတ
်တရုတ်နိုင်ငံမှာရှိတဲ့မြန်မာတန်ယုံဘက်ကနေပြီးတော့ဒီကိစ္စကိုကြိုးပမ်းနေတဲ့အပေါ်မှာဘယ်လိုမြင်လဲရှင
်။ချီလီရောတော့သူတို့လုံးတယ်လို့တော့ကျွန်တော်ထင်တယ်ဗျ။ဒါပေမဲ့အဲသူတို့လုံးနိုင်တဲ့အတိုင်းအတာတခုထဲကြော်နေတဲ့ကိစ္စဖြစ်နေတာပေါ့နော်
။ဝူဟန်မှာပိတ်မိနေတဲ့မြန်မာကျောင်းသားတွေအတွက်ကရောဒီလိုကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါအန္တရာယ်ကျရောက်လာတဲ့အခြေအနေနဲ့ရင်ဆိုင်လိုက်ရတဲ့အတွက်အိမ်မှာရှိတဲ့မြန်မာကျောင်းသားတွေအတွက်ကဘလို့အခက်အခဲတွေဟိုဖြစ်လာမလဲရှင်ဘလို့အခက်အခဲတွေအခုရင်ဆိုင်ရဖို့ရှိလဲရှင
်မျိုးကိုပိတ်လိုက်တာကသူတို့ကရုတ်တရက်ပိတ်လိုက်တာပေါ့နော်ရုတ်တရက်ပိတ်လိုက်တဲ့အတွက်ကျွန်တော်တို့အဓိကအခက်အခဲတွေကကျွန်တော်စားသောက်တွေအများကြီးဝယ်လို့မရလိုက်ဘူးသေဝါကလည်းအဲမရလိုက်ဘူးပြီးတော့ဒီထွက်ဝယ်တဲ့အချိန်မှာတော့မှသူတို့က shortage ဖြစ်မှာဆိုလို့ပြီးတော့အမစီဆိုင်ရနေပြီးတော့ mask တွေကိုတစ်ခုစီပဲရောင်းတနေ့ကိုတစ်ခုစီပဲရောင်းပေးရခြင်းရှိတယ်။ဒါထွက်လို့ရတော့အခြေအနေပေါ့နော်။အခုလုံအောင်ထွက်လို့မရတဲ့အခြေအနေမှာကျွန်တော်တို့ဒီကျွန်တော်တို့ဒီ international dorm တွေကိုအကြောင်းနေရနေပြီးတော့ mask တွေ support ပေးတာမျိုးရှိတယ်။အဓိကအခက်အခဲကကျွန်တော်တို့ကအစားအသောက်နဲ့စီဝါအခက်အခဲတာမျိုးကြုံရတယ်ဗျ။ဟုတ်။ဒါပေမဲ့လက်ရှိကထပ်ပြီးတော့အခုကပိတ်တာကဒီနေ့နဲ့ဆိုရင်ကတော့26ရက်ဆို6ရက်ရှိသွားပြီပေါ့နော်။ဒီနေ့ဆိုလို့ချင်းလုံအောင်အပြင်မထွက်ဖို့တော့သူတို့ညွှန်ကြားရတယ်။အဲ့တော့ကြည့်စပါဖြစ်မယ်တော့ကျွန်တော်ကမှန်းလို့လည်းမရသေးဘူးပေါ့နော်အဲ့တော့အပြန်ပြီးတော့ကုနိုင်မဲ့ကုလုံးတစ်ခုကိုတွေ့ရတယ်ဖြစ်ဖြစ်စေဝါတွေ့ရမျိုးပဲဖြစ်ဖြစ်ဖြစ်သွားခဲ့ရင်တော့အကောင်းဆုံးပေါ့ဗျာအခုကတော့အဲ့ဒီအချိန်တွေကိုပဲမျှော်လင့်နေရတဲ့အချိန်တွေပေါ့အ
ဲ့ဒါဆိုလို့ရှိရင်အခုလိုအခက်ခဲတွေဖြစ်နေတဲ့အချိန်ဒီမှာဟိုအလိုအဆုံးအကူအညီကိုဟိုပေးနိုင်ဖို့ပေါ့နော်မြန်မာအစိုးရကိုတိုက်ရိုက်ပေါ့နော်မေတ္တာရက်ခံဖို့ဆိုလို့ရှိရင်ဘယ်လိုအကူအညီကအရေးတကြီးလိုအပ်နေပါသလဲရှင်
ဟုတ်ကဲ့ဒီလိုစီကကျွန်တော်တို့ကပြန်ဖို့ကလည်းမဖြစ်နိုင်သေးဘူးဖြစ်တဲ့အတွက်အကူအညီတောင်းခံရမယ်ဆိုလို့ရှိရင်တော့အစားအသောက်နဲ့ကျွန်တော်လိုအပ်တဲ့ဆေးဝါးတွေပေါ့နော်အဲ့ဒါတွေကတော့ကျွန်တော်အမြန်ဆုံးကြောက်လာစေချင်တယ်ဗျ။ဘာလို့လဲဆိုတော့အခုလောလောဆယ်ကျွန်တော်ကကျွန်တော်ဒီမှာ shortage ကဖြစ်တော့မှာကျွန်တော်ဒီကောင်းသားရဲ့တက်ထဲမှာဖြစ်တော့မှာဖြစ်တဲ့အတွက်ရှေ့လျှောက်ပြီးတော့ခက်ခဲအများကြီးကြုံလာတော့မှာပေါ့နော်အပြင်ထွက်လဲဝယ်လို့မရအောင်ဆိုရင်အဲ့တော့ကျွန်တော်တို့အစိုးရအနေနဲ့ဒီသတင်းလေးကိုနားထောင်ပြင်မယ်ကျွန်တော်တို့အခြေအနေတွေကိုသိရှိမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အဲ့လိုမျိုးအစားအသောက်လေးတွေစီဝါလေးတွေရအမြန်ဆုံးရအောင်ပို့ပြီးဖို့အတွက်ပဲတောင်းဆိုချင်ပါတယ်ဗျာဟုတ်အဲ့ဒါမှလည်းကျွန်တော်တို့ရှေ့လျှောက်ကောင်းကောင်းချင်းချင်းမှမှလည်းတက်ရှင်နေနေမှာပေါ့နော်ဟုတ
်အဓိကကိုရိုနာဗိုင်းရပ်စ်ပြန့်ပွားလာတဲ့ဒီဝူဟန်မြို့မှာကိုကကြောင်းသွားတက်နေရတဲ့ခါကြတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ကိုပေါ်ဟိုရိုက်ခတ်လာနိုင်မဲ့ဟိုအခြေအနေတွေပေါ့လေအဲ့အဲ့ဒါမျိုးတွေနဲ့ပတ်သက်ပြီးတော့စိတ်ပိုင်းဆိုင်ရာဟိုထိခိုက်မှုတွေရောရှိနေပါလားရှင
်ဟုတ်ကဲ့ဗျာမြန်မာပြည်ကပြန်မဝင်လာနဲ့ဆိုတဲ့ဟာမျိုးတွေပြီးတော့လည်းမျိုးပြောဆိုတာမျိုးတွေရှိရပေါ့နော်အဲ့တော့ပြီးတော့အကူအကိုအဲ့လိုမျိုးရှာရှိပြီးချောင်းသွားတက်တာတို့ပါတို့အဲ့လိုမျိုးပြောတာမျိုးတွေလည်းရှိတယ်။အမဒီမင်းခွန်ပြီးရတော့ကျွန်တော်ဖြေခွင့်ရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကဒီနိုင်ငံသဘောတူညီချက်နဲ့ဒီ Chinese Government Scholarship ပေါ့နော်ပြီးတော့ဒီ MOFA ဆိုတဲ့ scholarship တွေလည်းရှိတယ်။တရုတ်နိုင်ငံ Core Scholarship တွေကိုကျွန်တော်အစိုးရဝန်ထမ်းတွေပြီးတော့ပြင်ပတကယ်အဲ့လိုမျိုးဒီနည်းနည်း talent ရှိတဲ့ချောင်းသားတွေဝင်လျှောက်ကြတာပေါ့နော်။လျှောက်ပြီးတော့ကျွန်တော်ကဒီဟိုအစိုးရအကူအညီနဲ့နိုင်ငံသဘောတူညီချက်နဲ့ချောင်းသားတက်နေတဲ့သူတွေပါကိုယ်ပါတာကိုပဆိုင်ချမ်းသာလို့အဲ့လိုမျိုးလာတက်နေတဲ့သူတွေမပါပါဘူးလို့ဒီလိုမျိုးလာတက်နေဆိုတာလည်းတစ်ချိန်မှာကျွန်တော်တို့ဒီကနေပြီးတော့ပညာသင်ပြီးတော့မြန်မာနိုင်ငံကိုတစ်ဖက်တစ်လမ်းနေပြီးတော့အချိုးပြုတ်ဖို့အတွက်လာတက်နေတဲ့ចောင်းသားတွေကြီးပဲပေါ့နော်ဒီလိုပြန်မလာနဲ့အဲ့လိုမျိုးဒီ bad comment တွေမြင်ရတဲ့အချိန်မှာကျွန်တော်တို့တွေကတချို့တော့အဲ့လိုမျိုးနည်းနည်း emotion နဲ့ခံစားတတ်တဲ့လူကတော့စိတ်ကြကြတာမျိုးရှိတယ်အဲ့တော့အဲ့ဒီအတွက်ကတော့ကျွန်တော်အနေနဲ့ကတော့လောလောဆယ်အချိန်ကြီးအားပေးပြီးတော့ဖြစ်နိုင်အဲ့လိုမျိုး comment တွေကိုကျွန်တော်တော်မဖတ်ဖို့အတွက်ပြင်ဆင်ရတယ်ပြီးတော့အဓိကကကျွန်တော်ကအခုကအသက်ရှင်ရေးအတွက်ပဲစူးစမ်းနေရတာဖြစ်တဲ့အတွက်မိမိစိတ်ကိုပုံကိုပြောအောင်ထားဖို့ပြီးတော့ကိုကိုကိုွယ်ရဲ့ဘာသာတရားကိုပေါ့နော်ဦးညွတ်ဖို့ရုံကြီးတက်ဝင်ဖို့အဲ့လိုမျိုးပုံစံအနေနဲ့ပဲကျွန်တော်အချိန်ချင်းအားပေးဖြစ်ပါတယ်ဗျဟုတ်
Wuhan University of Technology ကမဟာသိပ္ပံကျောင်းသားကိုစီသူထွန်းကိုမယင်ချင်နိုင်ဆက်သွယ်မိမြန်ထားတာပါရှင်တရုတ်ယူနန်ပြည်နယ်ထဲမှာပြင်းထန်အဆုတ်ရောင်ယောဂဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ဆက်ရုံအလုပ်ရုံတွေပိတ်လိုက်တဲ့အတွက်ယာနဲ့ချီတဲ့မြန်မာအလုပ်သမားတွေနေရပ်ပြန်နေကြပါတယ်။ပြန်လာသူတွေမှာယောဂရှိမရှိမြန်မာကျန်းမာရေးတာဝန်ခံတွေစစ်ဆေးနေပေမဲ့ဝင်လာသူဥယေကများလာနေတာကြောင့်ခင်မီယောဂစစ်ဆေးရေးဆက်တွေတက်ဆင်ဖို့မြန်မာပြည်သူကျန်းမာရေးဖွဲ့ကပြင်ဆင်နေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းတင်ပြထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ရောဂါပိုးပြန့်နှံ့လာတဲ့တရုတ်ယူနန်ပြည်နယ်မှာစစ်ရုံအလုပ်ရုံတွေပိတ်လိုက်တာကြောင့်ယူနန်ပြည်နယ်ထိန်ချုံမြို့ကနေကချင်ပြည်နယ်ကံပိုက်တီးလမ်းကိုဖြတ်ပြီးပြောင်းဝင်လာတဲ့မြန်မာအလုပ်သမားတွေဟာ၃ရက်အတွင်းအယောက်1000ကျော်သွားပြီဖြစ်ပါတယ်။နောက်ရက်တွေမှာလည်းထပ်ပြီးဝင်လာနိုင်ခြေရှိရာကြောင့်ကျန်းမာရေးဝန်ထမ်းတွေထပ်ဖြည့်နေသလိုခင်မီယောဂစစ်ဆေးရေးဆက်တွေတက်ဆင်ဖို့ပြင်ဆင်နေတဲ့အကြောင်း ဝိုင်းမော်မြို့နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာသိမ်းမျိုးကပြောပါတယ
်။အခုချိန်ကြီးကတော့ပုံမှန်ပါလေခင်ဗျ။ဟုတ်ကဲ့ဒီကျွန်တော်လိုအပ်တဲ့ဒီလေတက်ပြီးတော့ဖန်ပိုးနေတာပေါ့နော်။ဒီအနေနဲ့တော့ဒီကြားလို့လူရင်းအားတော့နောက်အမစကန်အားရေလို့တက်မလို့လေတက်ကြည့်လို့ဒီလိုလိုပုံစံပေါ့။
ကံပိုက်တီလမ်းကနေပြောင်းဝင်လာတဲ့သူတွေမှာယောဂကုသခံရတဲ့သူမရှိသေးကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအရေးမြေဝင်ကြီးဦးစော်ဝင်းကပြောပါတယ်
။မနေ့က300လို့ပြောရင်940ကျော်လောက်ပြန်ဖြတ်လာတယ်ခင်ဗျ။အဲစစ်စစ်သားတော့အခန်းတိုင်းသာတော့ကျွန်တော်တို့တန်တရားလူနာတရားမှမတွေ့ရတဲ့မနေ့ကတော့ဟိုကြီးရဖြစ်တယ်လို့ပြောလို့ရပါခင်ဗျ။မတော်ပြောနိုင်ငံလည်းကိုပဲနေဒီဘက်နဲ့အထူးအရေးပေါ်တော့ဗျာမရှိရင်ဝင်ဆက်သွားလာမလုပ်ပါနဲ့ဆိုကိုပဲဒီဘက်လည်းအိနိုင်တာရှိပါလေဗျာ
။နေရပြန်လာသူတွေကိုကျမကြီးဝန်ထမ်းတွေကတိတိကျကျစစ်ဆေးပြီးနေရတွေ့ရတဲ့အတွက်စိုးရင်စိတ်အနှဲငယ်လျော့သွားပေမဲ့ပြန်ဝင်လာတဲ့သူဥယျာဉ်ကတော့တိတ်များလာရဲ့လို့ဝိုင်းမော်ဒေသခံကိုညံထွန်းကပြောပါတယ်
။အများရဲ့ဟိုမနေ့ကတော့ထိတ်ထုံနဲ့တစ်ခဲဆက်ရုံကတော့လူ400ကျော်ပြန်ဝင်လာလေ။ကျွန်တော်ဒီကချင်ပြည်နယ်သားတွေများတော့ဟိုမှာလုတ်သွားလုတ်တာတော့စိတ်တူကြရတော့မရှိဘူးဒေသကအကျမဆောင်ရွက်နေတာတွေ့တယ်။
မြန်မာနဲ့နယ်နိမိတ်ထိစပ်နေတဲ့တရုတ်ယူနန်ပြည်နယ်မှာဒီယောဂဘိုးကူးစက်ခံရသူအယောက်40ကျော်ရှိနေရလို့တရုတ်အစိုးရကကြေညာထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားမှုချုပ်ဒေါက်တာတက်ဂျော့အက်ဒန်န်ဂေဘရီဆာဟာမနေ့ကဇန်နဝါရီ28ရက်မှာတရုတ်သမ္မတရှီဂျင်းပင်နဲ့ပေကျင်းမှာတွေ့ဆုံခဲ့ပြီးဒီယောဂဘိုးပြန့်နှံ့လာမှုနဲ့တားဆီးရေးအစီအစဉ်တွေဆွေးနွေးခဲ့ပါတယ်။တရုတ်အနာပိုင်းကြီးဒီနေ့မနက်ထုတ်ပြန်တဲ့စာရင်းအရဆိုရင်တရုတ်ပြည်မှာကူးစက်ခံရသူ6000နီးပါးရှိပြီးဒါဟာ2002 2003ကဖြစ်ခဲ့တဲ့ SARS ရောဂါပိုးကူးစက်တဲ့နှုန်းကိုကျော်သွားတာပါတရုတ်မှာဒီရောဂါပိုးကြောင့်သေဆုံးသူဟာဒီနေ့ဇန်နဝါရီ29ရက်မနက်ပိုင်းထိ132ယောက်ရှိသွားပြီဖြစ်ပါတယ်
ကိုဇော်ထက်ပြောပြသွားတာပါရှင်။လွန်ခဲ့တဲ့လကစလို့ဒီတရုတ်နိုင်ငံဝူဟန်မြို့ကနေစပြီးတော့ပြန့်ပွားလာခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ဟာအခုခါမှာနိုင်ငံပေါင်း18နိုင်ငံကျော်ကိုကူးစက်သွားပြီးအစိုးရတွေကလည်းဒီရောဂါပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းနေကြပါတယ်။နိုင်ငံတွင်းဆက်သွယ်ရေးကွန်ရက်တွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့တရုတ်အစိုးရအနေနဲ့အခုလိုအခြေအနေမျိုးမှာဘလောက်အထိပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ကြမလဲဆိုတာကလည်းမေးခွန်းထုတ်စရာပါ။အင်ကာနေတော့ကတရုတ်သမ္မတရှီကျင်းပင်နဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးတို့တွေ့ဆုံရမှာတော့တရုတ်နိုင်ငံအနေနဲ့နိုင်ငံတကာနဲ့ရော WHO နဲ့ပါအတူလက်တွဲဆောင်ရွက်သွားမယ်အကြောင်းထပ်လောင်းပြောကြားသွားပါတယ် VOE သတင်းတောက်မာရီယာမာဒယ်လို့ပြဖို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်
2019ဒီဇင်ဘာနောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားခဲ့တာပါအဲ့ဒီနောက်တော့ဒီရောဂါဘလောက်လင်းလင်းမြန်းမြန်းကူးစက်နိုင်မလဲဘလို့လူတွေပေါ်ပိုကူးစက်နိုင်ခြင်းရှိလဲဆိုတာကိုတော့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေအနေနဲ့သတင်းပတ်တွေနဲ့ချီကြားမြင့်ပြီးမှသာသိခဲ့တာပါကူးစက်ရောဂါတားဆီးရေးနဲ့ထိချုပ်ရေးဌာန CDC ညွှန်ကြားရေးမူဟောင်း Tom Frieden ကအခုထိတော့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ဘာမှသိမသိသေးကြောင်းပြောပါရယ
် So farit's clear that in terms of infection
ကုသရဆိုတာကတော့တယောက်ကနေတခြားတယောက်ကိုကုသနိုင်တာပါ။ဒါပေမဲ့တယောက်နဲ့တယောက်ဘလောက်တိုင်းတာတိဆက်ဆက်မှုကနေကုသတယ်လဲဆိုတာကတော့မေးခွန်းထုတ်ချင်ပါ။ဘယ်တိုင်းတာတိအသက်အန္တရာယ်စိုးရိမ်ရတယ်လဲဆိုတာကလည်းဒီယောဂအပြင်းထန်ဖျားနေစေသလားဒါမှမဟုတ်သီစဉ်နေလောက်တဲ့အဆောက်အအုံယောဂဆိုတာမျိုးပဲသိထားရပါသေးတယ်။ပြီးတော့ယောဂလက္ခဏာဘာမှမပြဘဲဗိုင်းရပ်စ်ကုသခံရတဲ့သူတွေဘလောက်ရှိနေလဲဆိုတာလည်းမသိရဘူးဆိုတော့ကျွန်တော်တို့မသိသေးတာတွေကတော့အများကြီးပါ
လွန်ခဲ့တဲ့18နှစ်က SARS ရောဂါဖြစ်ပွားခဲ့တုန်းကဆိုရင်တရုတ်ဟာသတင်းချက်လက်တွေကိုထိန်ချန်ခဲ့တာကြောင့်ပြင်းပြင်းထန်ထန်ဝေဖန်ခံရပါတယ်။အခုခါမှာတော့ရောဂါဖြစ်ပွားမှုအခြေအနေကိုတောက်လျှောက်ထုတ်ပြန်ပေးတာကြောင့်စမ်းသပ်စစ်ဆေးနိုင်ခဲ့တယ်လို့ WHO ကပြောပါတယ်။ CSIS ကမ္ဘာ့ကျန်းမာရေးမူဝါဒဆိုင်ရာညွှန်ကြားရေးမှူး Steven Morrison က
There are some areas which have shown dramatic
ဝင်လင်းမြင်သာမှုနီးစနစ်ကျကျလှုပ်လာတာကြောင့်တိုးတက်လာတဲ့လက္ခဏာတွေပြသနေပေမဲ့တချို့နေရာတွေမှာပြုပြင်ပြောင်းလဲဖို့လိုနေပါသေးတယ်။ဟူပေပြည်နယ်ဝူဟန်မှာဒီဇင်ဘာလကပထမဆုံးရောဂါဖြစ်ပွားခဲ့ရတဲ့ပတ်သက်ပြီးသတင်းထုတ်ပြန်ဖို့သတင်းပတ်နဲ့ချီကြားခဲ့ပါတယ်
။တပါတီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာအဖွဲ့အစည်းတွေမရှိတာကလည်းတရုတ်နိုင်ငံတွေကအကြောင်းစုံကိုသိဖို့ခရင်စီတယ်လို့ဆိုပါတယ်။နိုင်ငံတကာဆက်ဆံရေးကောင်စီကရန်စုံဟောင်းကအခုလိုပြောပါတယ်
You probably have noticed that
ကျွန်မဝင်လာ15ရောက်လောက်ယောဂကူးစက်ခံရတာကိုသိထားကြတာဆိုတော့ဒီဗိုင်းရပ်စ်ဟာဘလောက်ထိအန္တရာယ်ရှိတယ်ပြင်းထန်တယ်ဆိုတာကိုပြနေတာပါသူတို့ဟာအကာအကွယ်တွေဝစ်ဆင်ထားလို့ရှိတာကြောင့်ကူးစက်ဖို့မလွယ်ကူတဲ့လူတွေပါဒါပေမဲ့လည်းဒီသတင်းဟာဇန်နဝါရီလ20နောက်ပိုင်းမှာထွက်လာပါတယ်အခုလိုအခြေအနေကြောင့်တရုတ်အာဏာပိုင်တွေလည်းအကြီးအကျယ်ဝေဖန်ခံနေရပါတယ်ဝူဟန်မြို့တော်ဝန်ဂျိုးရှောင်ဝင်းကအခုလိုပြောပါတယ
်我们这一个疫情呢
ကူးစက်ယောဂအကြောင်းအချိန်နဲ့တပြေးညီသတင်းမထုတ်ပြန်တာကိုအားလုံးနားလည်ကြလိမ့်မယ်လို့ထင်ပါတယ် ကူးစက်ရောဂါဓာတ်ဆီးရဲနဲ့ကုသရေးလုံထုံးလုံနည်းတွေရှိပြီးဒီအကြောင်းသတင်းထုတ်ပြန်မယ်ဆိုရင်စီမင်းစည်းကမ်းအတိုင်းထုတ်ပြန်ရပါတယ်ဒေသခံအစိုးရအနေနဲ့သတင်းထုတ်ပြန်ဖို့ခွင့်ပြုချက်ရဖို့လည်းလိုပါတယ်
တရုတ်နိုင်ငံအနေနဲ့ယောဂထိန်းချုပ်ရေးဆောင်ရွက်ရာမှာပြည်ပကကျန်းမာရေးဆိုင်ရာပညာရှင်တွေဝင်ရောက်လာနိုင်အောင်ခွင့်ပြုပေးဖို့အမေရိကန်ကတိုက်တွန်းလာတယ်။ကျန်းမာရေးနဲ့လူမှုဝန်ဆောင်ရေးဌာနဝန်ကြီး Alex Elzar က
တရုတ်ကျန်းမာရေးပညာရှင်တွေကိုကူညီဖို့ WHO နဲ့ CDC ကကြွမ်းကျင်သူတွေရှိသင့်ပါဒေါက်တာ Fauci ပြောထားသလိုပါပဲယောဂကူးစက်ခံရသူတွေကိုတိကျခွဲထားနိုင်လေကုထုံးနဲ့ကာကွယ်စည်းဝါးတွေအတွက်ပိုအာရုံစိုက်ဆောင်ရွက်နိုင်လေပါပဲ
မဖြစ်မနေသွားမှာမျိုးမဟုတ်ရင်တရုတ်နိုင်ငံကိုမသွားကြသေးဘူးလေ CDC ကအကြံပြုထားပါတယ်ခင်ဗျာ
ဖြူရီမြန်မာပိုင်းစီစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကုန်ကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်ဖြူရီမြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ် Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ် Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်ပုံတွင်းနဲ့ညနေပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်နောက်တစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့နိုင်ငံတကာသတင်းတွေအပြင်ဥကြောစံတာရဲ့မြန်မာရေးသုံးသက်ချက်လူလူကျမ်းမာရေးနဲ့အားကစားသတင်းလွှာတွေနားဆင်ကြရမှာပါ။လိုင်းဒိုမီတာ1925 32ပထမနိုင်ဝမ်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါရဲ့ရှင်။အခုဗုဒ္ဓဦးနဲ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပါမယ်ရှင
်။ဒီနေ့ငယ်မှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ132ယောက်ထိတိုးလာနေပြီးနိုင်ငံတော်များကတရုတ်နိုင်ငံကိုခီးသွွာလာတဲ့ပုံမတင်းကျပ်လာခြင်းမှာပဲတရုတ်နိုင်ငံရောက်နိုင်ငံသားတွေကိုပြည်ပနိုင်ငံတချို့ကဒီနေ့ကစပြန်ခေါ်နေပါပြီ။ virus 4စတင်ပြန့်နှံ့တဲ့ဝူဟန်မြို့ကဂျပန်နိုင်ငံသား206ယောက်ကိုတော့တိုကျိုမြို့တော်ဟန်နဒါ၄စက်ကိုစင်လုံကချဲလျင်ဒဇင်းနဲ့ပြန်ခေါ်လာခဲ့တာပါ။စင်လုံကလျင်ဒဇင်းနဲ့ကဲထုတ်လာတဲ့ဝူဟန်မြို့ရောက်အမေရိကန်နိုင်ငံသားတချို့ကတော့ Alaska ပြည်နယ် Anchorage မြို့ကိုရောက်လာပြီးကျန်းမာရေးအခြေအနေစောင့်ကြည့်စစ်ဆေးဖို့စီစဉ်ထားတဲ့အကြောင်းလေး AP သတင်းကပေါ်ပြခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖေရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြားနာစစ်ဆင်းနေတဲ့ထက်လွတ်တော်မှာဒီကနေ့မှာတော့ထက်လွတ်တော်အမတ်တွေမိခွန်းတွေထုတ်ကြမှာပါသမ္မတကိုအရေးယူရေးအောက်လွတ်တော်အမတ်တွေရဲ့တင်ပြချက်တွေနဲ့သမ္မတဘက်ကအမှားယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းသမ္မတရဲ့ကျူးဆောင်ရှင်းနေတဲ့ဘက်ကရှောက်လဲချက်တွေကိုသတင်းတပတ်နှိပါကြနားထောင်ခဲ့ပြီးတဲ့နောက်ထက်လွတ်တော်အမတ်တွေမေးမြန်းခွင့်ရကြမှာလည်းဖြစ်ပါတယ်ICJ နိုင်ငံကတရားရုံးမှာကမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲထားတဲ့အမှုတွေနှစ်ဖက်ကနဦးရှောက်လဲချက်တွေပေးဖို့ ICJ တရားရုံးကရည်တမ်းမှတ်လိုက်ပါတယ်။ကမ်ဘီယာဘက်ကအမှုတွေဒီနှစ်ဇူလိုင်လ23ရက်နေ့မှာစတင်လျှောက်ထားမှာဖြစ်ပြီးမြန်မာနိုင်ငံဘက်က2021ခုနှစ်ဇန်နဝါရီလ25ရက်နေ့မှာကြီးပွားချက်လျှောက်ထားခွင့်ရမှာကြောင်းတရားရုံးကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ
။ဗုဒ္ဓဦးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dexter Windirat ဖြစ်ပါတယ်။အခုကျွန်မတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရှင်။ VO သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုအပိနာစင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခွာညိုပါရှင
This program has come to you from the Voice of America, Washington. From Washington,